မကွေးတိုင်းပေါင်းမြို့နယ်နဲ့စစ်ဖြူမြို့နယ်အစပ်မှာစစ်ကောင်စီကနယ်မြေရှင်းလင်းပြီးကျေးရွာတွေကိုမိရှုနေတယ်လို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းကလေးမြို့တောင်ပိုင်းနှစ်ချောင်းကျေးရွာမှာလည်းစစ်ကောင်စီကနေအိမ်တွေကိုမိရှုလို့နေအိမ်တရာကျော်မိလောင်ကျွမ်းခဲ့ရပါတယ်။ရန်ကုန်ကပြပို့တဲ့ဒီသတင်းကိုတော့နားလောင်ကပြောပြပေးပါပါခင်ဗျာ။
ဧပြီ6ရက်နေ့ကစစ်ကောင်စီကလက်နက်ထုတ်လုပ်ရမှအတုံပြတဲ့ပစ္စည်းတွေကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကသိမ်းယူလိုက်တဲ့နောက်ပိုင်းမကွေတိုင်းပေါ့မြွနယ်တောင်ပိုင်းမှာစစ်ကောင်စီကနယ်မြေရှင်းလင်းမှုတွေလုပ်နေတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့လည်းတိုက်ပွဲတွေဖြစ်ပွားနေပါတယ်။ဒီကနေ့ဧပြီ7ရက်မှာလည်းပေါ့မြွနယ်နဲ့စိတ်ဖြူမြွနယ်ကြားမှာစစ်ကောင်စီတပ်တွေဝင်ရောက်လာတဲ့အတွေ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တစ်ယောက်ကအခုလိုပြောပါတယ်
။ဟုတ်ရှင်နေရတော့အခုဒီလိုဒီလက်ရှိဇန်နီလောက်ကျွန်တော်တို့ကြည့်လိုက်တော့ကျွန်တော်လည်းအဲ့ဒါနည်းနည်းရင်ဆိုင်မှုကနည်းနည်းလက်နဲ့ခရီးနည်းနည်းနည်းလို့မလို့ကျွန်တော်ကတက်ပြန်ဆုံနေရတယ်။တောင်မက်ကဆက်ကြောင်းနဲ့မြောက်ဘက်ဆက်ကြောင်းနဲ့မူတာကိုပြောရတယ်ဒီတောင်မက်ကဆိုတော့ပတိမလန်းမက်ကလာတဲ့ဆက်ကြောင်းကတဲ့ကြောင်းဟိုမြောက်ဘက်ကနေတက်ပုံးမက်ကနေတင်တော်မက်ကနေဝင်နေဆက်ကြောင်းကတဲ့ကြောင်းပေါ့နေကြောင်းခွဲမထိုးတာပေါ့
ဒီကနေ့မနေ့ပိုင်းတော့ကတော့စစ်ကောင်စီတပ်တွေဟာစိတ်ဖြူမြို့နယ်နေနမိတ်အဆုံးဖြစ်တဲ့ရှင်လကျေးရွာကိုမိရှုခဲ့တယ်လို့ဒေသခံတွေကပြောပါတယ်အဲ့ဒီနောက်မှာတော့ပေါင်းမြွနယ်တဲကတောင်ချိုချေးရွာကိုဝင်ရောက်လာပြီးနေအိမ်တွေကိုမိရှုခဲ့တယ်လို့ဒေသခံတို့ကအခုလိုပြောပါတယ်
။အဲ9နာရီနမ32မိနစ်မှာသူတို့ရွာထဲကိုရွာထဲကိုတက်သွားတယ်။တက်သွားပြီးတော့အဲ့ဒီရောက်တွေကိုကျွန်တော်တို့ရွာဟိုမတောက်တဲ့မိတောက်တွေကဟိုအလောက်10နာရီ12မိနစ်ကျမှအဲ့လိုမိတောက်တွေတက်လာတာ။အခုမျိုးရံကိုအဲ့မှာသိပ်မြို့မြို့နယ်နဲ့ကျွန်တော်တို့ပေါင်းမြွနယ်နဲ့တောင်ဘက်မြောက်ဘက်တောင်ဘက်ကရှစ်လကျွန်တော်တို့ကဟိုတောင်ချိုအဲတောင်ချိုမှာရှင်းလာဘက်ကနေမှာသူကလက်ဝန်းလာတာဟုတ်တယ်ဟုတ်တယ်ရှင်းလာနဲ့တောင်ချိုကြသူတို့လမ်းကျောင်းသူတို့လာတဲ့လမ်းကျောင်းကတဲတယ်အကုန်ချုပ်ခဲ့တယ်။တိုက်ပွဲမဖြစ်ဘူးဗျာတိုက်ပွဲတွေကတခုမှမရှိဘူးကျွန်တော်တို့မှာ
စစ်ကောင်စီကအနေအိမ်တွေမိရှို့တာကြောင့်တောင်ချိုရွာကနေအိမ်16လုံးမိလောင်ကျွမ်းသွားပြီးရှင်းလာရွာမှာလည်းနေအိမ်အလုံး20နီးပါးမိလောင်ကျွမ်းသွားပါတယ်။ဒါအပြင်နေ့လယ်ပိုင်းမှာတောင်ချိုကျေးရွာနဲ့နမိုင်လောက်သာဝေးတဲ့ဘို့မယ်ရွာနဲ့အင်းငယ်တောင်ရွာကိုလည်းစစ်ကောင်စီကမီးရှို့တဲ့အတွက်နေအိမ်တွေမီးလောင်ကျန်းတာရှိတယ်လို့ဒေသခံတွေကပြောပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။မကွေတိုင်းပေါ့မြို့နယ်တမားတော်ကျေးရွာအနောက်တောင်ဖက်မှာတော့မြမရေနံနဲ့တဘာဝတန်ငွေလုံငန်းပိုင်းရေမောင်းနင်ပို့ဆောင်ပေးတဲ့ပန်းဆက်ရုံကို PDF တွေကလက်လုံမိုင်းနဲ့ဖောက်ခွဲဖျက်ဆီးခဲ့တာကိုတော့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။မကွေတိုင်းနဲ့ကရက်စကိုင်းတိုင်းထဲမှာလဲကလေးမြို့တောင်ပိုင်းကနှစ်ချောင်းကျေးရွာမှာလဲဒီကနေ့ဧပြီ7ရက်မှာစစ်ကောင်စီကနေအိမ်တွေကိုမိရှို့တဲ့အတွက်နေအိမ်150နီးပါးမိလောင်ကျွမ်းခဲ့တယ်လို့ဒေသခံတို့ကအခုလိုပြောပါတယ်
။နေအိမ်ကခုထိတော့စည်ရင်းကောက်တုံးကြဟောကလဲစစ်ကြောင်းကလဲတိတ်ပြီးရွာနဲ့လွတ်လွတ်ကင်းကင်းမဟုတ်သေးတော့ခုမှပဲဝင်ကြစစ်ကြတော့ပြဆိုတော့ခန်းမှန်းကျေတော့အင်ချီ100နဲ့150အတွင်းမှာလောင်နေလို့ခန်းမှန်းပါဗျာ။သူတို့ကမနည်းကကလေးကဟိုဆိုလူငယ်ရဲ့ရတရပတ်ရှိပါပြီသူတို့ဒီတောင်ပိုင်းခံခေါ်နေဇက်ကနေဒီမှာကလေးမျိုးဘက်ကိုစစ်ကြောင်းပြန်ပြီးတော့ဆုတ်လာတယ်မဟုတ်ဗျာပြန်ဆုတ်လာအဲ့ဒီစစ်ကြောင်းအရင်ကကလေးကနေတွားထားတဲ့စစ်ကြောင်းကျွန်တော်တို့ရွာနှန်းရောက်တာမနည်းကညနေကစရောက်တယ်ခြေပြမှုတချို့ရှိတယ်အဲ့ဒီမှာမနည်းကညနေကစပြီးတော့သူတို့ရွာမီးရှို့တယ
်စစ်ကောင်စီကနှစ်ချောင်းရွာကိုမီးရှို့တာ3ချိန်မြောက်ဖြစ်ပါတယ်ပထမအချိန်တုန်းကနေအလုံး30ကျော်နဲ့ဒုတိယအချိန်မှာတော့နေအိမ်90ကျော်နေပါမီလောင်ကျွမ်းခဲ့တယ်လို့အခုဒီချိန်ကအများဆုံးမီလောင်ကျွမ်းတာလည်းဖြစ်ပါတယ်။ကလေးမြို့တောင်ပိုင်းကနှစ်ချောင်းနှစ်မြောင်းချောင်းကွကျေးရွာတွေကိုစစ်ကောင်စီတပ်တွေကမကြာခဏဆိုသလိုနှဲမြေရှင်းလင်းတာတွေလုပ်နေပြီးဒေသခံကာကွယ်ရေးအဖွဲ့တွေနဲ့ထိတွေ့တိုက်ပွဲဖြစ်တာတွေလည်းရှိပါတယ်။စစ်ကောင်စီတပ်တွေမကြာခဏနှဲမြေရှင်းလင်းတာတွေလုပ်လို့ဒေသခံတွေဟာနေရပ်တွေကိုဆွန့်ခွာပြီးတော့ဘေးလွတ်ရာကျေးရွာတွေနဲ့ကလေးမြို့ဘုံကိုပြောင်းရွှေ့နေထိုင်ကြတဲ့အတွက်ကြီးရွာသားအနေငယ်သားရွာမှာရှိပါတော့တယ်